Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အသံယင်2018ခုနှစ်စက်တင်ဘာလ21ရက်တောက်ကြနေရတဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့တန်ဇန်နီးယားနိုင်ငံမှာခီးတဲ့ရင်ကလို့တင်မောတိမ်မမှုကြောင့်သေဆုံးသူ100ကျော်ထက်မနည်းရှိတဲ့အကြောင်းစိုးရိမ်သတင်းတွေကပြောပါတယ်ဒီခေတ်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချုပ်ပေါင်းမှုတွေကိုလူမျိုးတော်တပ်ဖြတ်မှုဖြစ်တတ်မဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူချင်းညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ဒီကနေ့ညနေနေ့ပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရဦးစွန်ထေးကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုသွားပါတယ
်ဒီစင်ကတော့ကျွန်တော်တို့ဖိုင်းလေလာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီအစဉ်ကဖြစ်တဲ့နောက်တစ်ခုကဒီလိုမျို
းအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့ကြိုရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါလွှတ်တော်အမတ်တွေကသဘောတူလိုက်ကြတဲ့အကြောင်းမွန်နိုင်ငံရေးပါတီတွေတပါတီဖြစ်ပေါင်းစည်းလိုက်တဲ့အကြောင်း American သမ္မတ Donald Trump လာမယ့်တနင်္လာနေ့မှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်တဲ့အကြောင်းစရဲသတင်းလွှာတွေကိုတင်ဆက်ပေးသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရကဏ္ဍ၊သိပ္ပံနဲ့ဤပညာကဏ္ဍနဲ့သုတဆောင်နဲ့ American တခွင်စရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်နေမတင်ဆက်ခင်မှာတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
တန်ဇန်နီးယားနိုင်ငံဗစ်တိုးရီးယားရေကမှာမနေ့ကခီးတဲ့ရင်ကလို့တင်မောတိမ်မောက်မှုကြောင့်တည်ဆုံးသူ100ကျော်ထက်မနည်းရှိတဲ့အကြောင်းနိုင်ငံမယ်ရီကဒီနေ့ပဲပြောဆိုလိုက်ပါတယ်။အတမတီကြံနေနေတဲ့သူတွေနဲ့တည်ဆုံးသူကိုရှာဖွေခဲ့စေစီစဉ်နေလို့ဒီနေ့မနေ့ပိုင်းမှာပဲပြန်လည်စတင်နေတာပါ။လူပေါင်း39ယောက်ကိုကယ်ဆယ်ထားနိုင်ခဲ့ပြီးဒီထဲမှာတချို့ဟာအခြေအနေဆိုးတယ်လို့လည်းဒေသခံအားနာမယ်တွေးဖြစ်တဲ့ကော်မရှင်နာမင်းကြီးဂျွန်မန်ဂယ်လာကပြောဆိုထားပါတယ်။ဒါမှလည်းကရိုသင်းမောကမှလိုက်ပါသွားလို့ရေထွက်နဲ့ပတ်သက်လို့တော့ပြောဆိုမသွားပါဘူး။တန်ဇန်နီးယားနိုင်ငံကရေချောင်းတွာလာရင်မှအသုံးပြုနေကြတဲ့ကရိုသင်းမောတွေပေါ်မှာတော့ခီးတဲ့ရာနဲ့ချီတင်ဆောင်လေးရှိတဲ့ပါတယ်။ဒေသခံသတင်းမီဒီယာတွေကတော့တိမ်မောက်ခဲ့တဲ့ MV Nararat ကရိုသင်းမောပေါ်မှာခီးတဲ့200လောက်လိုက်ပါသွားပုံရတဲ့အကြောင်းဖော်ပြနေကြပါတယ်။1996ခုနှစ်တုန်းကဗစ်တိုးရီးယားရေကမှာပဲ MV Bokoba ကရိုသင်းမောတိမ်မောက်ခဲ့ရမှာလူပေါင်း894ဦးတေဆုံးခဲ့ပြီတဲ့အကြောင်းလဲတန်ဇန်နီးယားဆွေးနွေးတရားဝင်မှတ်တမ်းတင်ထားတာပါ2017ခုနှစ်တုန်းကတန်ဇန်နီးယားနိုင်ငံဇန်စီဘာကျွန်းစုကမ်းလွန်ဒေသမှာ MV Space Islander 1တင်မောနင်းမြုပ်ရမှာလဲလူနေရာတည်ဆုံးတဲ့အကြောင်းတရားဝင်တည်ပြနိုင်ခဲ့ပြီးတထောင်ကျော်ပြတ်ဆုံးခဲ့ကြောင်းလဲသတင်းတွေကဖော်ပြခဲ့ပူပါတယ်
တရုတ်နိုင်ငံကသူ့ရဲ့စစ်ဘက်အေဂျင်စီတစ်ခုအပေါ်အမေရိကန်ပြည်ထောင်စုကချက်မှတ်လိုက်တဲ့တိုက်ခိုက်ရေးယူမှုကိုရုပ်သိမ်းပေးမလားဒါမှမဟုတ်ဖြစ်လာမဲ့အကျိုးဆက်ကိုရင်ဆိုင်မလားဆိုပြီးအမေရိကန်ကိုတောင်းဆိုလိုက်ပါတယ်အဲ့ဒီလိုအရေးယူတိုက်ခတ်ထားတာကိုတရုတ်နိုင်ငံကတရားဝင်ကန့်ကွက်လိုက်ကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကသတင်းထောက်တွေကိုဒီကနေ့ပဲပြောဆိုတာပါအမေရိကန်ရဲ့လုပ်ရက်ကနိုင်ငံကဆက်ဆံရေးအခြေခံစည်းမျဉ်းတွေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံရဲ့ဆက်ဆံရေးကိုရောနှစ်ဖက်စစ်တပ်တွေရဲ့ဆက်ဆံရေးကိုပါဆူဆိုးဝါးပျက်စီးစေတယ်လို့ဂန်ကပြောပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးကေလေဘရကလည်းစူခွေလျင်ထုတ်လို့ရကုမ္ပဏီကိုနှစ်နာစီတဲ့အမေရိကန်ရဲ့ဒီလိုရဟာမျက်တမှုမရှိတဲ့ပြိုင်ဆိုင်မှုဖြစ်ပေမဲ့လည်းအမေရိကန်ဒေါ်လာငွေကြေးအပေါ်မှာလည်းနောက်ဆုံးမှာတည်ရမှုရှိလိမ့်မယ်ဆိုပြီးဒီကနေ့ပဲခါမှပြောဆိုပါရယ်ရုရှားနိုင်ငံခြားရေးဝန်ကြီးဒုရုရှားနိုင်ငံခြားရေးဒုဝန်ကြီးဆာဂေရက်ကော့ဖ်ကလည်းအမေရိကဟာမီးနဲ့ကစားနေတယ်ဆိုပြီးဒီကနေ့မှာပဲတတိပေးလိုက်တာပါရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကတော့အမေရိကန်ရဲ့လုပ်ရဟာကမ္ဘာလက်နက်ရောင်းဝယ်ရေးလုပ်ငန်းကပြိုင်ဘက်တွေကိုဖယ်ထုတ်ဖို့ကြိုးပမ်းတဲ့လုပ်ရဆိုပြီးဒီကနေ့ပြောဆိုပါတယ်အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးရုရှားစီကလက်နက်ဝယ်ယူခဲ့တဲ့အတွက်ဆိုပြီးတရုတ်စစ်ဘက်အေဂျင်စီတခုကိုအမေရိကန်ကကြာတာပြင်းနေမှာအရေးယူတန်းခတ်ထားတာပါ
အင်တာနက်ကနေပေါက်ထွင်းတိုက်ခိုက်မှုတွေဆက်သွယ်ရေးခွင့်ရတွေကိုထိုးဖောက်မှုတွေနဲ့တခြားအွန်လိုင်းတိုက်ခိုက်မှုကျူးလွန်သူတွေအနေနဲ့ထိုက်တဲ့ပေးဆပ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆာဗာအင်တာနက်လုံခြုံရေးအတွက်ပြင်ဆင်နေတဲ့အမေရိကန်ပြည်ထောင်စုကတတိပေးလိုက်ပါတယ်ပြည်ပနိုင်ငံတွေအချမ်းဖက်ဝါဒီအုပ်စုတွေရာဇဝတ်ကိုင်းတွေရဲ့အွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားဆိုက်ဘာလုံခြုံရေးမဟာဗျူဟာကိုတော့သမ္မတဒေါ်နယ်ထရန့်မနေ့ကပဲလက်မှတ်ရေးထိုးလိုက်တာပါဆိုက်ဘာချင်းချောက်မှုအနေနဲ့ကနေအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့တက်နိုင်တယ်မြတ်ဆိုးရွားဘက်ကကြိုးပမ်းသွားမှာဖြစ်ကြောင်းသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မဟာဗျူဟာတွေဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်တခြားဆွေးနွေးထိတ်တဲ့ရရှိတွေကလည်းမဟာဗျူဟာအသက်ဟာအရေးကြီးလိုအပ်နေတဲ့အစီအစဉ်ဖြစ်ကြောင်းပြောဆိုခဲ့ကြတာပါ အမေရိကန်ပြည်ထောင်စုအနေနဲ့ကာကွယ်ရေးအတွက်တမကချေမွေးစီစဉ်တွေအတွက်လည်းစောင့်ရသွားမယ်ဆိုတာကိုတက်ခတ်သူတွေဘက်ကသဘောပေါက်ဖို့လိုအပ်ထားတဲ့အကြောင်းလဲအမျိုးသားလူမျိုးရေးချမ်းပြည်ပုဂ္ဂိုလ်ဂျွန်ဘော်တန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါရယ်။သမရဘရက်ကိုဝါမအစိုးရလက်ထက်မှာတုန်းကလိုကန့်သက်ချုပ်ကန့်မှုတွေရှိမှမဟုတ်တော့တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အစိုးရဌာနတွေ agency တွေနဲ့အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့သတင်းအချက်လက်တွေလူမျိုးရေးဆောင်ရွက်မယ်ညွှန်ကြားချက်တွေပါဝင်ပြီးချက်ချင်းဆက်တင်တက်ဝင်ဖြစ်တဲ့မဟာဗျူဟာအသစ်ဟာလွန်ခဲ့တဲ့15နှစ်အတွင်းပြည့်စုံမှုရှိဆုံးစိုက်ဘာလူမျိုးရေးအစီအစဉ်တစ်ရပ်ဖြစ်တဲ့အကြောင်းလဲအစိုးရကပြောဆိုထားပါတယ်။ဒါမဲ့နိုဝင်ဘာလ6ရက်နေ့မှာအမေရိကန်လွှတ်တော်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အချိန်မှာပဲရုရှားအပြင်တရုတ်၊အီရန်၊မြောက်ကိုရီးယားတို့လိုနိုင်ငံတွေရဲ့စိုက်ဘာတိုက်ခိုက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်လူမျိုးရေးထိတ်တန့်အရာရှိတွေသတိပေးနေတဲ့အချိန်မှာပဲမဟာဗျူဟာသစ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံရတဲ့ Brett Kavanaugh ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်လာခံခဲ့ရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးရဲ့တိတ်ခါတည်ကြည်မှုအပေါ်သမ္မတ Donald Trump ကမိခွန်းထုတ်လိုက်ပါတယ်။လွန်ခဲ့တဲ့36နှစ်တုန်းကဖြစ်ခဲ့တဲ့ဖြစ်ရပ်အတွင်းအမျိုးသမီးကဆွဆွဲထားသလောက်ဆိုရတဲ့ဆိုရင်အဲ့ဒီအချိန်မှာ Greg ကတရားဥပဒေစိုးမိုးရဲ့တာဝန်ရှိသူတွေကိုချက်ချင်းတိုင်ကြားတင်တဲ့အကြောင်းတူတာမှရေးသားလိုက်တာပါ။ဒါအပြင် Brett Kavanaugh ဟာ၆ပြိတ်ကင်းတဲ့ဂုံတင်းကြီးတဲ့လူကြီးလူကောင်းပြဖြစ်တဲ့ဆိုပြီး Las Vegas မြို့မှာမနေ့ကြတာပတင်းလေးကကျင်းပတဲ့လူလူတို့ဆုံပွဲမှာသမ္မတ Trump ကထောက်ခံပြောဆိုခဲ့တာပါ Brett Kavanaugh ဟာလွန်ခဲ့တဲ့36နှစ်ကအမျိုးသမီးတစ်ယောက်ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်တဲ့ဆိုပြီးဆွဆွဲခံရတာပါအဲ့ဒီလိုဆွဆွဲထားတဲ့ Miss Christian Bethley Ford ကသူ့ရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်လက်မဲ့တင်းမအတွင်းအထက်လွှတ်တော်တရားရေးကော်မတီရှင်မောက်လာရောက်ထွက်ဆိုဖို့ဆန္ဒရှိပါတယ်လို့သူ့ရဲ့ရှင်နေတွေကပြောပါတယ် Miss Ford ရဲ့မိသားစုဟာလှလောဆယ်အသက်အန္တရာယ်ချင်းချောက်ခံရတာကြောင့် California ပြည်နယ်ကသူ့နယ်အိမ်ကနေရှေ့ပြောင်းသွားတယ်လို့လဲသူ့ရဲ့ရှင်နေဒီဘရာကက်စ်ကပြောပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လင်းပေးပါခင်ဗျာ
။ဒီလိုအမေရိကန်တင်မြန်မာအစီအစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာပြည်ရဲ့နေတဲ့ဖြစ်ပွားခဲ့တဲ့ပြစ်ကတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးရောတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ရဲ့တွေ့ရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူရဲတွေအတွက်မြန်မာစစ်တပ်ရဲ့အစ်အမြင့်ဆုံးအစ်ငါပုဂ္ဂိုလ်တွေမှာတာဝန်ရှိပြီးလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ကြတာပ
ါ Call for senior officials in the Myanmar military chain of command to be investigated and prosecuted for the crime of genocide
မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးစင်းစင်းကတာဝန်ရှိတဲ့အစ်အမြင့်အရာရှိတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးရေးယူဖို့တိုက်တွန်းကြောင်းလည်းမနေ့ကဆုံးဖြတ်ချက်ကိုလွှတ်တော်မှာကြေညာရမှာကနေဒါလွှတ်တော်အမတ်အင်ဒရူးလက်စလီကပြောဆိုသွားခဲ့တာပါအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့ပေါ်မှာရောက်နေတဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကဒီသတင်းမှာဆော်ပိုင်လူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအတွင်ဆောင်တဲ့လက္ခဏာတွေတွေ့ရကြောင်းနဲ့မြန်မာစစ်တပ်ကတာဝန်ရှိသူအစ်အမြင့်အရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့လည်းတိုက်တွန်းထားတာပါ။ကကြင်းတဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူညုံရေးကိစ္စကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအောင်စုကိုမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေလက်လံရှင်းလင်းရတာရိုဟင်ဂျာရေးပေါ်စိုးရွားတဲ့လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားတာဖြစ်ပါတယ်မြန်မာဆွေးရတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေသလောက်လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမျိုးတွေမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားကြပါတယ်
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရဟာနိုင်ငံရဲ့တမိုင်းမှာအဆိုပါဆုံးလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်လို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ Amnesty International ကဆွဆွဲလိုက်ပါတယ်။တောင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားမှာတပ်ဖြတ်မှုတွေသာဖြစ်နေတာဟာတခြားစစ်ဖြစ်နေတဲ့နိုင်ငံတွေထက်တောင်ပိုများနေတဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ Amnesty International ရဲ့စီးကားစာထဲမှာဖော်ပြထားပါတယ်။ CNN ပါတဲ့ဗင်နီဇွဲလားနိုင်ငံမှာရာဇဝတ်မှုတပ်ဖြတ်ရေးဆောင်ရွက်မှုတွေအတွင်းလုံခြုံရေးအရာရှိတွေကကျူးလွန်တဲ့အကြမ်းဖက်မှုတွေကိုဒီအစီရင်ခံစာမှာမြေမောင်းထုတ်ဖော်ပြ ြထားပါတယ်။ဗင်နီဇွဲလားပြည်သူတို့သူတို့ချစ်ခင်ရတဲ့သူတွေရရဆက်ဆက်တပ်ဖြတ်ခံရတဲ့အခြေအနေတွေကိုတရားလက်လို့တပ်ဖြတ်မှုများလို့လူအခွင့်ရေးအဖွဲ့ကတုံ့နှုံထားပြီးတော့ဒီအခြေအနေတွေကိုမိသားစုတွေကပြန်ပြောင်းပြောပြထားတဲ့မှတ်တမ်းရုပ်သံတစ်ခုကိုလည်းအခုအစည်းအခမ်းစာနဲ့အတူ Amnesty International ကပြသခဲ့တာပါ။အာဂျင်တီးနားနိုင်ငံဘူနိုအဲရစ်မြို့မှာထုတ်ပြန်လိုက်တဲ့အစည်းအခမ်းစာနဲ့ပတ်သက်လို့ဗင်နီဇွဲလားအစိုးရဖက်ကတော့တစုံလျားတုံ့ပြန်တာမရှိသေးပါဘူး။ဗင်နီဇွဲလားနိုင်ငံမှာ၅နှစ်ကြာစီးပွားရေးဆုတ်ကကျုံနေရတာကြောင့်ပြည်သူတန်းနေကြတာအင်းနီချင်းနိုင်ငံတွေကိုထွက်ပြေးပြီးဘဝမှာဆက်လက်ရှင်သန်ရည်ခွင့်ရဖို့ကြိုးစားနေကြတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာလိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်မှုတွေကိုမှတ်ပုံတင်စီးရင်သွင်းတဲ့အစီအစဉ်တစ်ရပ်ကိုစတင်လိုက်ပါရယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတဲ့ရာဇဝတ်မှုကိနေနိုင်စင်နဲ့မြန်ပေါ်ပေါက်နေချိန်မှာပဲအိန္ဒိယနိုင်ငံကအမှုကျူးလွန်မှုတွေကိုမှတ်တမ်းပြုစုမှုအစီအစဉ်စတင်လိုက်တာပါ။ဒါမှလည်းမှတ်ပုံတင်စီးရင်သွင်းခံရသူတွေရဲ့သတင်းချက်လက်တွေကိုတော့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာတာဝန်ရှိသူတွေသာကြီးစုဝင်ရရှိမှာဖြစ်ပါရယ်။အမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်မှုတွေမှတ်တမ်းရှိသူတွေရဲ့ချက်လက်တွေကိုအများပြည်သူတွေကြီးစုဝင်ပြုထားတာပါ။အိန္ဒိယကမှတ်တမ်းမှာတော့အာရမပြုခြင်းမှုအုပ်စုလိုက်စော်ကားမှုအရွယ်မရောက်သေးသူတွေနဲ့လိန်ဆက်ဆံမှုလိမ်မဲဆိုင်ရာနှောက်ယှက်မှုကျူးလွန်မှုတွေပါဝင်လူပေါင်း4,400ကိုစီးရင်ပြုစုထားတဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနကပြောဆိုထားပါတယ်။စုဆောင်ပြုစုထားတဲ့အချက်လက်တွေထဲမှာတော့လိမ်မဲဆိုင်ရာစော်ကားမှုကျူးလွန်ခဲ့မှုတွေရဲ့ဓာတ်ပုံတွေလိပ်စာတွေနဲ့လက်ပုတွေလည်းပါဝင်ပါတယ်။အိန္ဒိယနိုင်ငံရဲ့ရာဇဝတ်မှုမှတ်တမ်းဌာနရဲ့နောက်ဆုံးကိန်းဂဏန်းတွေအရလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေဟာ2015ခုနှစ်နဲ့2016ခုနှစ်ကြားစနစ်ရာခိုင်နှုန်းတိုးလာတာတွေ့ရပါတယ်။2016ခုနှစ်အတွက်မှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရဆိုရင်တော့အိန္ဒိယမှာအာရမပြုချင်မှုနဲ့တိုင်ကြားတဲ့အမှုပေါင်းနေ့စဉ်100ကျော်ရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်။
ဗီယက်နမ်နိုင်ငံရဲ့သမ္မတ Trandy Khwang ကပြည်မြင့်ဌာနနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ချာနေမှာပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ကွယ်လွန်ချိန်မှာအသက်63နှစ်ရှိပါပြီ။ဗီယက်နမ်နိုင်ငံပိုင်သတင်းဌာနကဟနွိုင်းမြို့တော်ကစစ်ဘက်စီအုံမှာသမ္မတ Khwang ကွယ်လွန်သွားတဲ့အကြောင်းကြေညာပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။သမ္မတ Khwang ကိုပြည်ခဲ့တဲ့ပုတ်ထုံးလေးက Communist Party ရဲ့ Politburo အစည်းအဝေးတစ်ခုနဲ့တရုတ်ကိုယ်စားလှယ်အဖွဲ့အတွက်ကျင်းပတဲ့အခမ်းအနားတစ်ခုမှာနောက်ဆုံးတွေ့မြင်ခဲ့ရတာပါ။ပြည်ခဲ့တဲ့နှစ်ကအမေရိကန်သမ္မတ Trump ဗီယက်နမ်ကိုလာရောက်ခဲ့တော့ကလည်းသမ္မတ Khwang ကလက်ခံကြိုဆိုခဲ့တာဖြစ်ပါတယ်။မစ္စတာကွမ်ခါ2016ဧပြီလမှာသမ္မတအဖြစ်ရွေးချယ်မခံရခင်မှာပြည်သူ့လုံခြုံရေးဝန်ကြီးအဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကွန်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတွေကိုနားဆင်ရမှာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတွေကြားကွဲပြားချက်တွေပိုပြီးပေါ်ပေါက်စေနိုင်တယ်လို့မြန်မာနိုင်ငံပြိုကွဲရေးအထိအားပေးရာရောက်နေတဲ့အကြောင်းသမရယုံပြောခွင့်ရဦးစော်ထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ဒီစင်ကတော့ကျွန်တော်တို့အဲဒီလေးလာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီအစဉ်ကဖြစ်တယ်။နောက်တစ်ခုကဒီလိုမျိုးအစီအစဉ်ကသူ့အစီအစဉ်ကကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုသားစာတာဖြစ်မှုပေါ့နော်။အတိုင်းဝန်းနေအားလုံးကိုပေါင်းစည်းနေတိုင်းမှုပြပြားစီရုံလည်းမကဘူး။ကျွန်တော်တို့ဆောင်ရွက်နေတဲ့ငင်းချမ်းရင်းနောက်အမျိုးသားပြည်နယ်သမ ्या ကြီးဖွံ့ဖြိုးတိုးတက်ရေးအတွက်တရားတွေကိုအထူးကဲ့ဖြစ်စေနိုင်တယ်အခမ်းအနားဖြစ်စေနိုင်တယ်ဆိုပြီးတော့ကျွန်တော်တို့ကတွေ့ပါတယ်။နောက်ဒီ fact finding machine ရဲ့ report ကတမချာမှုနဲ့သူတို့ကျွန်တော်တို့တမသိတံချာမှုကိုလည်းမေးခွန်းထုတ်ပြရဖြစ်နေတဲ့အကြောင်းချက်တွေအများကြီးရှိတယ်။အဲဒီမှာဘာတွေရှိလဲဆိုရင်တော့တိုင်းသားလူမျိုးနဲ့ပတ်သက်ပြီးတော့ဖော်ညွှန်းတဲ့အခါမှာအထင်မြင်လွဲမှားမှုတွေကိုဖြစ်ပေါ်စေတယ်။အဲတော့ကျွန်တော်တို့ကအခုတွားနေတဲ့တန်လေဒီမျိုးရေးပေါ့နော်ပေါင်းစည်းရေးသာသာသာဖြည်းရေးကိုဖမ်းမပေးဘဲနဲ့ဒီတိုင်းလာနေချာမှာပို့ပြီးတော့ကွဲပြားစီပြီးတော့ကျွန်တော်တို့နိုင်ငံကျုပ်ွယ်ရေးအထိအားပေးတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်တို့ထင်တ
ယ်မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လည်းဥစော်ထေးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့ဟိုစိတ်မနဲ့ထုတ်သားပါတယ်အဓိကကတော့ကြီးမားတဲ့ဖိအားတွေဒီ fast finding machine ပေါ်မှာရှိနေတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်ပဲသူလိုချင်တဲ့ချက်တွေကိုပဲကောင်းလို့ပြီးဖော်ပြရတယ်။အထူးဖြစ်ကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုလမ်းလွှဲစေနိုင်တဲ့ခုနလိုအချက်တွေပါလာ။အဲ့ပါလာတဲ့အခိုင်နဲ့ပတ်သက်လို့တော့လက်ရှိကျွန်တော်တို့နိုင်ငံကတော့ကိုကျွန်တော်တို့ဥတီချက်ရှိတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဲ့ပေါ်မှာလည်းကျွန်တော်ဂျားထဲမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်။ အစိမ်ကုန်မှုတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးကျွန်တော်တို့နိုင်ငံအတွင်းမှာလောက်အဓိက key stakeholder တွေပေါ့နော်အရေးကြီးတဲ့လူတွေကြားမှာစီးလုံးညီညွတ်မှုတွေကြိုးကွဲပြသအောင်အတကယ်အတိုင်းအတာပြည်သူတွေကြားမှာစီးလုံးညီညွတ်ကြိုးကွဲပြသမှုအမှန်တရားကိုကျွန်တော်တို့ပြင်းထန်စွာကန့်ကွက်တယ်ဆိုပြီးတော့ပြောထားသေးတာပါအဲ့ဒါနဲ့အဓိကဖက်ဖန်နီမရှင်မှာပါတဲ့အချက်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါကြီးကန့်ကွက်တယ်သို့တော်လည်းပဲကျွန်တော်တို့ကတော့ကိုယ်လုပ်ရမယ်အလုပ်ပေါ့နော်ကိုယ်ရှောက်ရမယ်လမ်းလိုချင်တဲ့ဒီဒီပိုကရီဖရယ်ပြီးတော့သူ့ပန်းနိုင်ဒါတို့ကျွန်တော်တို့မမိတ်မတုံသွားမယ်ဒီတိုင်းပဲကျွန်တော်တို့ကခြေစားခြင်းလဲ
ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုသွားတာပါရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အပြင်းအထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါမနေ့ကနိုင်ငံတော်ကြိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးမတွေ့မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်။ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောခွင့်ရဦးစောထေပြောသွားတာကိုတင်ပြပေးခဲ့တာပါ။အခုဆက်ပြီးမြမအရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ပြပါဦးမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါလွှတ်တော်အမတ်တွေကတညီတညွတ်တဲ့သဘောတူလိုက်ပါတယ်။စက်တင်ဘာ20ကြာသပြီးနေ့တုန်းကကနေဒါလွှတ်တော်မှာအဲ့ဒါလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကနေဒါရောက်မြန်မာရေးလှုပ်ရှားသူတွေကြားမှာတော့ဒီဆုံးဖြတ်ချက်အပေါ်အမြင်အမျိုးမျိုးကွဲပြားနေပါတယ်။ဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ဩဂုတ်လတည်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်မှာမနေ့ကြာသပတေးနေ့တုန်းကတညီတညွတ်တဲ့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ
် Call for senior officials in the Myanmar military chain of command to be investigated and prosecuted for the crime of genocide
မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးအစင်းစင်းကတာဝန်ရှိတဲ့အစင်းမြင့်အရာရှိတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းမနေ့ကလွှတ်တော်ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကနေဒါလွှတ်တော်မှအန်ဒရူးလက်စလီကပြောဆိုသွားတာပါ။ရခိုင်ပြည်ပကနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူရက်တွေအတွက်မြန်မာစစ်တပ်ရဲ့အစစ်အမြင်ဆုံးပုဂ္ဂိုလ်တွေမှာတာဝန်ရှိပြီးလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးကနေဒါအမတ်ဒီကတခဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်။ရိညာအရေးနဲ့ပတ်သက်လို့ကနေဒါလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မြန်မာအရေးလှုပ်ရှားနေသူကနေဒါနိုင်ငံအယ်ဘာတိုဆေးကောလိကတိကဒေါက်တာဒေါကင်ဆောဝင်းကအခုလိုသုံးသပ်ပါတယ်
။ကျွန်မတိတလောက်လေဂျီနိုဆိုက်ဆိုတဲ့စကားလုံးကတော့တိတ်တော့လွယ်လွယ်သုံးလို့မရဘူးပေါ့နော်။အဲ့ဒါကဟိုလူမျိုးတုံးဟိုတတ်ဖြတ်တဲ့သဘောဆိုတော့သူကတကယ်ကိုလူတွေကိုအပြတ်ရှင်းပြီးတော့ဒီတန်းလိုက်တိန်လိုက်ချီပြီးတော့ဟိုတတ်ပစ်တဲ့သဘောကိုဆိုလိုတာဆိုတော့ဒီကနေဒါအစိုးရကသူကဒီကိစ္စကိုသူတို့ချင်းချင်းမြင့်မြင့်မသိပဲနဲ့ဒီလူတွေရဲ့ဒီ emotionally pay at the ဟိုစာ report ဒီမှတ်တမ်းနေဓာတ်ပုံတွေကိုကြည့်ပြီးတော့သူတို့ကိုယ်တိုင်လည်းတကယ်မျက်မြင်လည်းတွေ့တာမဟုတ်ဘူးတကယ်လည်းဟိုအစုလိုက်အပြုံလိုက်တတ်ဖြတ်နေတဲ့ကိစ္စလည်းမဟုတ်ပဲနဲ့ဒါကတော့တပြင်းကြားနဲ့ emotionပါတဲ့သဘောလိုပဲကျမတို့ယူဆပါတယ်။ဘယ်လိုကနေပြီးတော့ဒီပြဿနာအစတင်ဖြစ်ပေါ်လာတဲ့ဘာတွေဖြစ်နေလဲဆိုတဲ့ကိစ္စကိုတကယ်ချစ်ချင်းမြင့်မြင့်မသိပဲနဲ့ဒါလွတ်တော်ကနေပြီးတော့ဒီတည်င်းချားနဲ့တကယ်ကတော့တိတ်ပြီးတော့ဟိုမှန်ကန်တဲ့ဆုံးဖြတ်ချက်တော့မဟုတ်ဘူးလို့ကျမယူဆပါတယ်
။ကနေဒါအခြေစိုက်ကချင်တိုင်းသားများအစည်းအရုံးဥက္ကဋ္ဌဂျွန်လာဆန်းကတော့ကနေဒါလွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကြိုဆိုလိုက်ပါတယ်
။ကျွန်တော်တို့တော့ဒီရခိုင်ပြည်နယ်မှာသူမျိုးတုံးတက်ဖြတ်မှုဒါမကပင်နေသည်ကျွန်တော်တို့ချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကျွန်တော်တိုင်းဒေသမှာဖြစ်ပျက်နေတဲ့ဟာကိုတော့ကနေဒါအစိုးရအနေနဲ့ဒီလိုဆုံးဖြတ်တာကိုကျွန်တော်တို့ကကြိုဆိုပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံသားရေးဝန်ကြီး Mrs. Christia Freeland ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းပြောပါတယ်။ရင်းညာရီအပေါ်ကျူးလွန်ခဲ့တဲ့ဒီလုပ်ရက်ဟာဘယ်လောက်ထိစိတ်ထိခိုက်ပွေကောင်းပြီးဘယ်လောက်ထိဆိုးရွားခဲ့သလဲဆိုတာကိုအဓိကမီးမောင်းထိုးပြကျင်တာပါလို့ကနေဒါနိုင်ငံသားကြီးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ကနေဒါလွှတ်တော်ကတညီတညွတ်တဲဆုံးဖြတ်လိုက်တာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့သူမကပြောဆိုပါတယ်2019ဩဂုတ်လကုန်ပိုင်းမှာ आसा असुन्या उसुगा यखान्या वाइंडिजागा येकें सकानी को वेंटाइ के भी ना पाएं न्यमासितने लुन्योई टाडिगा नेम्ये शिनलिये फिसें ट्वे रुहिन्या कुन दें वुन्जें लाओ बांग्लादेश नेंगंबे ट्वेपी कुलों त्वागे रे लो कुलामगागा प्योसु बारे न्यमासुयागारो रुहिन्या सुरे दोनों को लेमखान बेचाराबी नेंगनगागा सुसुएनी दलो यखान्या मा लुकुन्ये सुसुवा छुपाउ डाम्यो मुशीजाओ निंसु ठावारे क्या
ကိုညောင်ဝင်းအောင် စुजी တင်ပြပေးထားတာပါ အခုဆက်ပြီး မွန်နိုင်ငံရေးပါတီတွေပေါင်းစည်းလိုက်တဲ့အကြောင်းသတင်းလွှာကို တင်ဆက်ပေးပါမယ် မွန်နိုင်ငံရေးပါတီတွေဖြစ်တဲ့ မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ မွန်မျိုးသားပါတီနဲ့ မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့ မွန်ကိုစားပြုပါတီအကောင်အထည်ဖော်ဆောင်ရေးဖွဲ့တို့ဟာ ဒီကနေ့မှတပါတီအဖြစ်ပေါင်းစည်းနိုင်ခဲ့ပြီဖြစ်ပါတယ် နိုင်ငံရေးမဟာမိတ်အခမ်းအနားအတွက်အချိန်ယူဆုံးဖြတ်ရမယ်လို့ ပါတီကောင်းဆောင်တွေကဆိုပါတယ် VOA တိုင်းခြေစိုက်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါဒီကနေ့မွန်နိုင်ငံရေးပါတီပေါင်းစည်းရေးပွဲကျင်းပရမှာအာရချီနတ်မှုရှိသလိုရှေ့ဆက်အောင်မြင်မှုအတွက်မျှော်လင့်တယ်လို့မွန်ပါတီထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့နိုင်စိုးမြင့်ကပြောပါတယ်။မွန်ရေးပါတီနဲ့ပါတီနဲ့ပြပအင်အားစုနိုင်ငံရေးအားစုပေါင်းစည်းရတဲ့အလုံးအာရချီနတ်ကြတယ်ကျွန်တော်တို့ဒါချစ်ဆက်ပြီးတော့ဒီလိုတဲ့ဆန္ဒနဲ့နောက်ပြီးသူတို့ဒီပါတီရဲ့ နေ့အချိန်တွေကတော့ဒီဒီထောက်ခံမှုကိုတစ်ခဲနဲ့ရတယ်လို့ပြောလို့ရတော့နံပါတ်တစ်ခုတည်းဖြစ်သွားပြီရှင်ဒီလမ်းမဲ့ရုပ်ောက်ပွဲတွေကိုအောင်မြင်မှုတွေပုံများလာကိုကျွန်တော်တို့စက်တီးလာကြတယ်ပို့ပြီးတော့အောင်မြင်လာမယ်လို့လည်းကျွန်တော်တို့ပြောနေတာပေါ့
မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီတို့ကလည်းပေါင်းစည်းထားတဲ့ပါတီအမည်အသစ်ကိုမွန်ပါတီဆိုပြီးအများဆန္ဒအရခေါ်သွင်းခဲ့တယ်လို့သူကဆိုပါတယ်မွန်ပါတီအမည်အသစ်နဲ့နိုင်ငံရေးပါတီများတည်ဆောင်ခြင်းနေဥပဒေလှုပ်ထုံးလုပ်နေတဲ့ညီပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာပါတီအမည်ပြောင်းလဲမှတ်ပုံတင်သွားမှာဖြစ်ပါတယ်မတူညီတဲ့လုပ်ငန်းစဉ်မူဝါဒတွေကိုညှိနှိုင်းဆွေးနွေးပြီးမှပါတီချင်းပေါင်းစည်းလာခဲ့တယ်လို့မဟာမိတ်တမတ်ရေးမှလည်းအချိန်ယူဆွေးနွေးရအောင်မယ်လို့နိုင်စုမြင့်ကဆိုပါတယ
်ကျွန်တော်တို့ဒီပေါင်းစည်းရေးအဆင်ပြေအောင်ပေါ့ဒီကနေ့ကျွန်တော်ထစ်ဒီဆွေးနွေးကြတာပြည်သက်ဆိုင်ရာဒီမဟာမိတ်ကလပ်မော်ဒယ်လာလို့ဆိုတာ MPS ကျွန်တော်မမျိုးသားပါတယ်ကျွန်တော်ဒီလိုမဟာမိတ်ပုံစံဖြစ်တယ်လေဒါလည်းကျွန်တော်တို့ကရှေ့ဆက်ပြီးတော့ဖြစ်ပေါ်လာမဲ့ပါတီအတွက်နဲ့တူပုံကံဒီရအချင်းနိုင်ငံယူပြီးတော့သူတို့ရဲ့စန္ဒတန်းကျွန်တော်ဆုံးဖြတ်မှာဒီမှာမိတ်ဆွေမျိုးမှလည်းပဲအပြည့်အစုံကြီးရတဲ့တခုတည်းရဲ့ကြေးချင်မှာတော့ရှိတယ်ပေါ့လေ
မွန်နိုင်ငံရေးပါတီတွေပေါင်းစည်းဖို့ကို2015ခုနှစ်မတိုင်ခင်ကတည်းကမွန်ပြည်သူတွေတန်ဃာတော်တွေတက်ကြွလှုပ်ရှားသူတွေကလည်းကြိုးပမ်းခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့နိုင်အောင်တန်းလွင်ကတော့မွန်ပါတီတွေကွဲပြားနေလို့မဖြစ်တဲ့ကြောင်းပြောဆိုပါတယ်
မောင်လူမျိုးစုတွေကွဲပြားလို့မရတော့ဘူးဆိုတာကတ်နတ်လာကြီးလေရှေ့ဆက်ပြီးတော့ဒီလိုမျိုးကွဲပြားမဲ့အနေထားမဖြစ်အောင်2015ကကတ်နတ်ပြီးလိုက်ပြီးဆိုတော့ရှေ့ဆက်ပြီးတော့နောက်ထပ်ကွဲပြားမဲ့အခြေအနေမဖြစ်အောင်အားလုံးဝိုင်းထိန်သိမ်းကြဖို့လိုတယ်လို့ထိန်သိမ်းမယ်တို့လည်းညွှန်နေတယ်တခုတည်းတော့မောင်လူမျိုးစုရဲ့ပါတီတခုအတန်နဲ့ပြတ်မယ်ဆိုရင်တော့အမျိုးသားလုံးတော့လက်ကောင်းမယ်ဆိုင်းသားအားလုံးတော့လက်ကောင်းမယ်
မောပါတီတွေပေါင်းစည်းကြရမှာဖြစ်တဲ့အတွက်လာမယ့်2020ရွေးကောက်ပွဲမှာရလကောင်းတွေပေါ်ထွက်မယ်လို့မျှော်လင့်ကြောင်းနိုင်အောင်သန်းလွင်ကပြောပါတယ်။မောတပါတီတဲ့ဖြည့်ရေးကိုလူလာချောင်းကိုလည်းမွန်ပြည်သူပါတီဥက္ကဋ္ဌနိုင်ထုံးမွန်ကမွန်ဘော်ဒါနဲ့အခုလူပြောပါတယ်
။ပိုးဝေမေကတောင်မိုးကညာပိုးလေးနုံမရမေပြောကစဟော့သမ်တန်ဒလိုင်းဘောအေဘုံကပိုးချ
။ကျွန်တော်တို့သဘောထားကတော့မောတပါတီတဲ့ဖြည့်ရေးကိုပဲလူလာတယ်။ကျွန်တော်တို့အမြင်မှလည်းဒီသဘောပါပဲ။အခုလိုပေါင်းစည်းသွားနိုင်တာဝန်တာတယ်ကျိုးစုတယ်မွန်တော်လိုင်းရင်းနဲ့ထုတ်ပြန်ချက်မှလည်းမွန်ပြည်တဲ့ရဲ့သဘောထားထုတ်ပြန်ထားပါတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါပေါင်းစည်းထားတဲ့မွန်ပါတီမှာဥက္ကဋ္ဌဖြစ်နိုင်တဲ့အောင်ဒုဥက္ကဋ္ဌဖြစ်နိုင်ချမ်းသောနိုင်ကျနူမွန်ခေါ်နိုင်ငွေသိန်းဒေါက်တာလှတ်အောင်အသွေးမှုဖြစ်ဒေါက်တာမင်းရွယ်စုတော်ဖွဲ့သွေးမှုနာလီသမားတို့ကိုရွေးချယ်ထားပါတယ်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP ဟာ2020ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ16နေရာအနိုင်ရထားပြီးမဲ့2015ရွေးကောက်ပွဲမှာတော့တနေရာအနိုင်ရရှိထားပါတယ်။မွန်မျိုးသားပါတီ MMP အနေနဲ့2015ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ3နေရာအနိုင်ရရှိထားပါတယ်။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်တဲ့မွန်ကိုစားပြုပါတီအကောင့်တွေဖော်ဆောင်ရေးဖွဲ့တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတပါတီဖြစ်ပေါင်းစည်းဖို့အပြည့်သက်သဘောတူညီခဲ့ပြီးမွန်ပါတီလို့အမည်သတ်မှတ်နိုင်ခဲ့ပါတယ်။မွန်ပါတီအမည်သစ်မိတ်ဆက်ပွဲနဲ့ပေါင်းစည်းရေးခန္ဓာကိုစက်တင်ဘာ23ရက်ဒီကနေ့မော်လမြိုင်တော်ဝင်ဟင်းသာဟိုတယ်မှာကျင်းပနိုင်ခဲ့ပါတယ်ခင်ဗျာ။
စီးပွားရေး နိုင်ငံရေးနဲ့ဘာသာရေးငယ်ပယ်တိတိမှာလူမျိုးမျိုးရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့တောက်ကြညာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့ American သမ္မတ Donald Trump ဟာလာမယ့်တနင်္လာနေ့ကျရင်တခြားကမ္ဘာခေါင်းဆောင်တွေနဲ့အတူနှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာဖြစ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ကမ္ဘာခေါင်းဆောင်တွေဟာညီလာခံအတွင်းမှာစစ်ပွဲတွေ၊ရာသီဥတုပြောင်းလဲမှု၊ငတ်မုတ်ခေါင်းပါမှုနဲ့ယောဂပြအပါအဝင်တခြားကိစ္စရဲ့အများအပြားကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းရေးအပါအဝင်တခြားအရေးကြီးကိစ္စရပ်တွေနဲ့ပတ်သက်ပြီးအမေရိကန်ကဘာပြောမလဲဆိုတာကိုစောင့်ကြည့်နေကြတာကြောင့်သမ္မတထရန့်အပေါ်မှာပဲအတော်များများကအာရုံစိုက်စောင့်ကြည့်နေကြမယ့်အနေအထားမှာရှိပါတယ်။ VOA သတင်းတောက်မာဂရက်ဘက်ရှီယာကုလသမဂ္ဂကသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ။
အမေရိကန်သမ္မတထရန့်ဟာမနစ်တုန်းကသူပထမဆုံးတက်ရောက်ခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲအတော်များများရဲ့အာဏာစိုက်စောင့်ကြည့်ခြင်းကိုခံခဲ့ရပါတယ
်။ The United States has great strength and
အမေရိကန်ပြည်ထောင်စုမှာခိုင်မာပြီးစိတ်ရှိတည်ခံနိုင်တဲ့မဟာအင်အားရှိပါတယ်။ဒါပေမဲ့သူနဲ့သူ့ရဲ့မဟာမိတ်တွေကိုမဖြစ်မနေခုခံကာကွယ်ဖို့လိုအပ်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့မှာမြောက်ကိုရီးယားကိုအလုံးစုံချေမှန်းရေးရလွယ်လို့အခြားရွေးချယ်စရာနည်းလမ်းမရှိပါဘူး။ဒုံးမြန်လွတ်တဲ့ကောင်လေးအတွက်ကတော့ဒါကကိုယ်တည်တွင်ကိုတူးနေတာပ
ါသမ္မတထရမ့်ကအဲ့လိုပြောချလိုက်တဲ့အတွက်တဏမန်ရင်းနီလန်းနေနဲ့အသားကျနေခဲ့တဲ့တခြားကမ္ဘာခေါင်းဆောင်တွေကိုအံ့အားသင့်နေခဲ့ပြီးတော့နောက်ထပ်ရောဘာတွေဖြစ်လာအောင်လဲဆိုပြီးတော့အတော်များများကတွေးနေကြပါတယ
် That was great television it played incredibly well
ဒါရုပ်သံမှာတက်ချီကောင်းခဲ့ပါတယ်အမေရိကန်ရုပ်သံလမ်းတွေမှာဆိုလဲအလွန်လူကြိုက်များခဲ့ပါတယ်ထပ်အနေနဲ့တခြားခေါင်းဆောင်တွေကိုစွန့်ဆောင်မှုအတွက်ဒီနေရာကိုသွားရမှာပဲအမေရိကန်လွှတ်တော်ယူကောက်ပွဲမတိုင်ခင်သူ့အနေနဲ့ဘာဆိုတော့သတင်းကောင်းကြီးဘက်ကနေပါလာအောင်လုပ်ဖို့တူသွားတာပါဒါကြောင့်လဲနောက်ထပ်ပြင်းပြင်းထန်ထန်ပြောလာလို့ရှိနေပါတယ
်။သမ္မတထရမ့်ရဲ့တမယိုးကြမဟုတ်တဲ့ချင်းကပ်မှုကအန်ဒီယားရှိမယ်လဲဆွေးနွေးမှုကိုတော့ဖြစ်ပေါ်လာစေခဲ့ပါတယ်။အင်္ဂါနေ့မနက်ကျရင်အထွေထွေညီလာခံမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့လေတံဘယ်လိုရှိတယ်ဆိုတာကိုအတော်များများကစောင့်ကြည့်နေကြမှာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့အထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ပေမဲ့မြောက်ကိုရီးယားနိုင်ငံကနေဒါကိုအသေးချာစောင့်ကြည့်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားနိုင်ငံသားဝန်ကြီးကိုနယူးယောက်မြို့မှာသူနဲ့တွေ့ဆုံဖို့ဖိတ်ကြားထားပြီးတော့ကြာသပတေးနေ့မှာတော့ဝန်ကြီးပွန်ပီယိုဟာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုဥက္ကဋ္ဌဖြစ်နေဆောင်ရွက်မှာဖြစ်ပါတယ်။အဲ့ဒီကြာရင်မြောက်ကိုရီးယားနဲ့ဆွေးနွေးမှုအခြေအနေဘယ်လိုရှိလဲဆိုတာကိုအစီရင်ခံပြီးမြောက်ကိုရီးယားကနျူကလ িয়ার ဖျက်သိမ်းရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေမလန်းမချင်းတံခါးပိတ်ဆို့မှုတွေဆက်လုပ်သွားဖို့တခြားနိုင်ငံတွေကိုတိုက်တွန်းသွားမှာလည်းဖြစ်ပါတယ်။အခုတစ်ခေါက်လုံခြုံရေးကောင်စီရဲ့အလဲကြဥက္ကဋ္ဌတာဝန်ကိုအမေရိကန်ကဆောင်ရွက်မှာဖြစ်ပြီးဗုဒ္ဓဦးနေ့မှာကျင်းပမဲ့နျူကလ িয়ার လက်နက်မပြန်ပွားရေးနဲ့ဆိုင်တဲ့အစည်းအဝေးမှာတော့သမ္မတထရမ့်ကဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမှာပါ။အဲဒီမှာသူ့အနေနဲ့အီရန်နိုင်ငံနဲ့ပတ်သက်ပြီးတော့လည်းအတော်လေးပြောသွားဖို့ရှိတယ်လို့ခန့်မှန်းရပါတယ်။
Iran continues to be a problem every dangerous
Iran နိုင်ငံဟာပြဿနာအဖြစ်ဆက်ပြီးတော့ရှိနေပါတယ်။ကမ္ဘာပေါ်ကအငြင်းရှိတဲ့နေရာတိုင်း Iran နိုင်ငံရဲ့ခြေရာလက်ရာတွေပါနေတာကိုတွေ့နေရပါတယ်။
အီရန်သမ္မတဟာဆန်ရူဟာနီဟာအင်္ဂါနေ့ကျရင်ထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပြီးတော့အဲ့နောက်ဗဟုထုနေ့မှာကျင်းပမဲ့သမ္မတထရမ့်ရဲ့လုံခြုံရေးကောင်စီအစည်းအဝေးအပြီးနိုင်ပိုင်းအကြာမှာသတင်းစာရှင်းလင်းပွဲလုပ်သွားမှာဖြစ်ပါတယ်။အီရန်သမ္မတအနေနဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်သွားတာနဲ့အမေရိကန်ဘက်ကအီရန်အစိုးရဘက်မှတစ်ဖက်သက်ရေးယူပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အပေါ်ဝေဖန်လာနိုင်ပွဲလည်းရှိပါတယ်။ကမ္ဘာကောင်းဆောင်တွေတော်များများအထွေထွေညီလာခံကိုတက်ရောက်ကြမှာဖြစ်ပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်တရုတ်သမ္မတဆီဂျင်ဖင်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့ကတော့ဒီနှစ်ညီလာခံကိုတက်ရောက်ကြမှာမဟုတ်ပါဘူး။ဒီညီလာခံအတွက်မှာမြောက်ကိုရီးယားနဲ့အီရန်ရေးကိစ္စကထိတ်ဆုံးကနေရာယူလာနိုင်ပွဲရှိနေတဲ့အချိန်ထဲမှာပဲအရှေ့လေပိုင်းနဲ့အာဖရိကဒေသကပြည်ပခါတွေကမ္ဘာကြီးပူနွေးလာမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေအပါအဝင်တခြားအရေးကြီးကိစ္စရပ်တွေကိုလည်းလှုပ်ဆောင်သွားကြဖို့ရှိနေပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA ရဲ့တောက်ကြံညပဲအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 32နဲ့58တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့အမျိုးသမီးကဏ္ဍတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်နေတဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာ
သဘောပေါက်ယူသိမှုစစ်ဆင်ဆိုင်ရမယ်ဆိုတာလူတိုင်းမှာအသိပေါ်ရှိတယ်မိုးလင်းမှာတစ်ပင်တွေဆိုင်ကြတစ်ပင်ဆိုင်ပွဲတော်တွေလုပ်ကြတယ
်တစ်တော်တွေပြန်လဲရှင်းတန်းလာအောင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုရဲ့ပေါ့ထိမ့်သိမ့်မှုအင်ဂျင်နီယာဦးသိမ့်မော်ကဆွေးနွေးတင်ပြသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့ဒေါ်လလတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးရေးခန္ဓာကိုတင်ဆက်ပေးမှာပါချင်းတိုင်းရင်သူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခတဲ့အစီအစဉ်နဲ့လွန်ခဲ့တဲ့18နှစ်ကအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချခဲ့ပြီးလက်ရှိမှာအင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်သူဖြစ်ပါတယ်။သူ့အနေနဲ့ပညာရေးကိုတက်မိုးထားပြီးအမေရိကန်နိုင်ငံမှာကျိုးပန်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြပေးထားပါတယ
်အမေဘောကြမ်းပေါ့နော်အတူကောက်အဖြစ်တော့မော်ရီလိုပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6ရက်နေ့တည်တည်ကြကြအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရပြည်ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလိမ့်ရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျမစိတ်ထဲမှာပဲအများနဲ့ရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ဖွဲ့တလုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်ရဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကနိုင်ငံကလေးကရှိတယ်ဒါလို့လဲဆိုတော့ကျမတို့ရှစ်တန်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှာကြောက်ဘူးလေဘယ်နိုင်ငံရောက်ရတဲ့နေတို့တနည်းတိုင်းဘယ်နိုင်ငံရမယ်မသိဘူးပေါ့နော်ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ကိုယ်စားကိုပြုတ်တယ်ဆိုတော့အများနဲ့မှတ်ထားပါလို့ပြောခဲ့ဘူးလေအဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်ဒီလိုရင်းတောင်ဆိုရင်ငါတော့ဘာလို့ဖြစ်နေတယ်သူများဟိုကိုယ့်ကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပြင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျွန်မမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါ
ပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖြစ်နေတောင်းဆက်မတက်ဖြစ်နေနေလေသာဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေတော့ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးတွေငငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်သာဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဒီခါကျတော့ကျောင်းတက်ဖို့ကျမစုံစမ်းလေ့လာမှာပေါ့နော်ကျောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမကျောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီကျောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကျောင်းကိုဈေးချုပ်တယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တတ်တဲ့ကြောင့်မလို့ in state senior မရဘူးလေဒီမြို့မှာရှိတဲ့ကျောင်းသားတွေပေးရတဲ့ဇယိတ်ကကိုနေတယ်လေအပြင်းနေလာတဲ့ဒိတ်လေးဆိုရင်တော့တဝက်လောက်ဒိတ်ကြီးတယ်လေဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ကြီးပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကားမှာပဲကားဆောက်ဝယ်ဖြစ်တယ်အဲ့နဲ့ကားဆောက်ဝယ်တယ်ကျောင်းမတက်ချိန်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုံးလျှောက်တဲ့ခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းပူပေးပေးတဲ့အလုံးကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်ဆိုင်တော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့ကျောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာတော့ကျောင်းတက်ခဲ့ပါတယ်ပွင့်လဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေ ไปที่เชื่อสิ่งหนึ่งอ่ะสอบไปมาแล้วภาษาเยอะจะพูดแต่เนี่ยปีนั้นเนี่ยอาจจะมีมาตั้งแต่ก็เส้นบอกก่อนนะกูเลยเชิงตัดต่อหนึ่งบทเนาะแล้วเรื่องเนี่ยเต็มที่เราทำตรงจังมาเลยเพื่อจะได้ที่ก็เราจะได้จ้าเรื่องมาเลยไปที่เดียวอิงลิสก็ได้แล้วกูก็ทำมาเข้าใจถ่ายได้แล้วปีนี้จะไหนเชิงที่เด็กก่อนจะไหนละเชิงที่เดียวก่อนลิสอะไรสายรู้เลยไอ้เจ้าไปเลยไปไลฟ์โฟเล่กูมาเชิงก็ปีนั้นเนาะแล้วก็เลย
เชิงเจ้าแกจะมาเลยเชิงที่จะเดือดร้อนเลยว่าจะเอาดูจริงเนี่ยจะทราบกูเลยว่าต้องช่วยเนี่ยน้ำมือก็ใช่กับบ่แต่อารมณ์เนี่ยแบบไปที่เชื่อสุดยอดงานเห็นลูกถ้าจะทำทำไปไม่ได้ไม่ควรจะปิดบ้านเลยก่อนเนาะ
คุณดีนะสิ่งเด็ดบีรอเอาเนี่ยข้าจะรอยังนี่นะคังเกียร์อะไรคู่รบยังบีรอคู่ดีจูดีบ่เนาะปีนี้อะไรอะไรเนี่ยมุทัยมุมาเลยเสียงปีรอบีสุดท้ายจะดีแค่ดีพัฒนา
เนี่ยมาบ่เนาะข้าดีใจลูกชิวชินสิ่งที่ใจยามีเชิงบ่เนาะอยู่ได้มาเราชี้จ้าได้เพื่อบ่เนาะแล้วมีอะไรนี่ก็มองอินเนี่ยจงดูเจ้าบ้างละเจ้าเนี่ยสุราดาตุ้มยาอีท่าลูกก็อันนั้นสั่งเงินแก่ละบ่ไม่ใช่เงินแก่เลยเขาดีบ่เนาะอันนี้ละบ่ก็ไอ้ดวงเงินเลยสิเนาะตุ้มยาเลยว่าอะไรชีวิตอันนั้นก็ต้องเจ้าแม่ตุ้มยาเตี้ยอันนี้เนี่ยบ่เนาะดีเจ้าดีสุดตุ้มยาเดียวเจ้าใจอยู่ได้อยู่ได้เล็กสิ่งนี้เนาะ มันเงี้ยรู้ดิตัวเจ้ามาเลยรู้ได้เอาเกี่ยวจากอะไรอันนี้เจ้าจ้างอยู่ในเรือดิเล็กสิ่งนี้เนาะมันเงี้ยรู้ดิตัวเจ้ามาเลยรู้ได้เอาเกี่ยวจากอะไรอันนี้เจ้าจ้างอยู่ในทะเลมันมุ้ยเป็นเนื้อเอาไว้ปัญญาอยู่ดิปะเนาะถ้าจะเลี้ยงใจเนี่ยเพียงเช่นว่าเนี่ยห้องอ่ะอาจจะจีนจะลาบเนาะกูหันเนี่ยกูก็กูไปกูชิดลาบบ่แต่เมื่อไหร่กูอ่ะกูตีเลยก็เนี่ยดิปัญญาไม่อยากให้เราเห็นแต่ก็ลงไปร้องมาเสียงทำมันไม่ได้ก เจ้ามาอยู่ท่านนะบ่เรื่องกองดีเจ้ามาอยู่ท่านนะมาจะมาน่าสนิทเนี่ยเราเล่าได้เราเล่าได้ทำมาจ้าเราจะมาไปด้วยหลังเรื่องสุดจะมามันมีอะไรเป็นเนี่ยบ่เนาะจะมาอยู่ปีนี้โอ้จะมาปีนลุงมิวดิโอจะมาที่ลุงแม่งยิ้มมาวันนี้พิจารณาเนี่ยลูกจะมาเลยเกี่ยวกับเส้นทางเกี่ยวกับเรื่องจังเป็นตรงนั้นเส้นทางเกี่ยวกับเรื่องกูจะเจ็บปีนี้ฮะบ่เนาะกูเย่ลุงมิวตัวเล็กต้องมาใช้ยาปูสุ่ย อะไรจูเชียร์ล้านลูกด้วยแค่ดูเลยแต่เมื่อไหร่ที่วันนั้นเนี่ยมาเรียนรู้ได้ดีต้องพยายามเรียนรู้ด้วยกูมีนายตาปีดาวาเบเดียสุดที่จะเนี่ยเว้ยจังเลยที่ยังเก่งแค่ไหนแต่เมื่อที่มาเล่าได้ขนาดจะมาปฏิเสธก็รู้อยู่เนี่ยมาพยายามดึงเรื่องเนี่ยมาขอเป็นเนี่ยอเมริกันนั่นเนี่ยได้ดีเรียนมาได้ดีเยี่ยมดีเลยอย่างนั้นแหละผมมันแบบยังไงเนี่ยคำนี้ปีที่รู้จะมาเนี่ยปฏิเสธเลยเป็นยังไงดีก้องก้องไม่ยากเลยดีด้วยอะไรขนาดจะมาพิจ ตับกูใส่กูว่าผิดหลังมาบ่อะไรเราไม่สามารถทำได้เอาเลยจะมาอะไรนั่นนี่เราเส้นซ่าเลยมันตับกูเราไล่แต่ไม่เราไล่ทะเลเลยอันนี้จะเรื่องมาเราเปลี่ยนมือเราเอามาตับที่บ้านเราทะเลเดียวยี่ที่บ้านเลยสุดที่จะมาเอาไปไหนเลยทำไมอายุตาเลยจะมาเอาหน้าเลยจะมาเอาเข้าไปหน้าปนเราจะบาดจะบาดบ่กูว่ากูจะทำมาปุ๊บอาเป็นนี่ได้เลย
แต่ตอนนี้สุดยอดเราต้องใช้หลายอย่างบ่เนาะที่เรามาบาลีคิดมาเลยส่วนเราไม่ตีไปแม้คุณเราต้องใช้มาต่อเองนักสเปกเตชันแต่แม้สุดท้ายเนี่ยเป็นที่เกิดจุฬาลานิสความยอดสัตว์ที่ออกบ่เนื้อสเปกเตชันสุดที่ไหนกันมาตุนับอยู่เด็ดเสียงเปลี่ยนไปแล้วเสียวันดูสิกุ้งเสียเด็ดเสียงสุดยอดขนาดเราเสียวันนี้บ้าบ่เนาะที่เนี่ยติวามาโมลู
ดีคลิปไปเนี่ยสุดยอดตัวนี้เราเป็นมาบ้างไหมแต่เป็นไม่รู้คู่พิจารณาอะไรเด็กขาดจะรอกูส่งพิจารณามาในรูปที่มาแล้วใช่ไหมอ่ะใช่ลงงานสุดอันนั้นได้ที่เราไม่สุดเลยจะมาสักแต่ลงงานสุดปัจจุบันนี้เราแต่งมาเลยไหมจะมาหน้าดีแล้วเลยเว้ยแล้วแม่จะมาแต่หาดีแต่ขาดแต่รูปเชิงโคตรตะคุเรียนเนี่ยปนน้องแต่ยังไม่รู้ว่าอะไรเนี่ยแต่ได้ขาดจะรออายุมันยังอ้วกมีอาเป็นอะไรกูเลยแต่ขาดใจแต่สักจะตะคุเป้บาดายตะคุเป้แต่เด็กเ ตัวเนี่ยตัวเป็นชีอเมริกันเป็นยังไงเขาเนี่ยอะไรอยู่ใช่ไหมอะไรอย่างเงี้ยอ๋อคุณลูกจะมาเลยดีกว่าเนาะไอ้ยังอาจารย์เซนนงจะลาบุคลีริวจะลาช้าเกล้าสุดยอด แต่แม่เนี่ยไปพิชิตเลยโดยที่แม่เลยสุดยอดก็ทำได้ก็คลีริวชีเนี่ยเลยอะไรอีกอย่างเนี่ยเลยลูกเนาะถ้าทำได้ใจเนี่ยลูกเป็น ทะเลเอกีกว่าในทางนั้นมันก็พาเปลี่ยนยอดท่องรีเจนเราอยากได้เชิงเยอะได้ชีเด็ดเลยแล้วน้องได้ยากเวลาเลยถ้าไว้นั่งมาเราอยากแค่เลยแต่ไม่คุณเราเห็นเราเห็นในเนี่ยเชิงนี้เป็นอะไรในทางตลอดเลยทะเลดีดังค่ะสุดๆติดต่อไปถ้าอมีอินทรามันเราอยากดูเนาะอินทรามตลอดเลยองค์เราเนี่ยก็ว่าน้ำจะลงได้หนาว่าที่ว่าคุยอะไรมันอินทรามตลอดทางนี้อะไรอะไรไม่รู้ที่มาแล้วก็เนาะแสดงการจะรอคุยเชิง
ใช่ที่สุดแล้วจังหวะสิ่งที่ว่าเลยแล้วน้องดำไม่อยากรู้เออกูยังสูบเช็คกันมันกันเนี่ยทั้งหมดสี่ดาวเนาะทอลล่าแต่ซีซันที่สุดเนี่ยมีอุตมิกันนะกูน่าสิงเกียร์อะไรบ้าง อ่ะคุณรอแป๊บสิงกันนะคุณพี่เต้ตุ๊ดาส่งเลยอเมริกันทุกคนซีซั่นกูน่าเสียหน้ามาบีคุณรอแป๊บตุ๊ดาส่งเลยอเมริกันทุกคนซีซั่นมาพัชชูเกินไปเป็นใครอะไรสาวอุดรินแบบขี้ตัวเรื่องสวยสาวนี่เลยอริโซนาปีนี้ก็มีกลิ่นเนี่ยเท็กซัสปีนี้ชีสัยจัมโบเนี่ยจัมมาอีเท่ากูพิวพิสิวิสันต์ลูดันนี่เลยเพื่อเลี้ยงนี่กูกูเอางาเต็มใจไปทำอะไร
สักประมาณสักตัวยังในการนี้สักกว่านี้ที่ตระหนักว่าอเมริกันพี่ยังรู้มาอเมียพัชชูกันไม่เอาตามยี่เป็นแค่เรื่องสาวตระหนักแบบพี่บาร์เลยสาวด้วยกูซีซีพัฒนาด้านนี้แล้วสาวพัชชูกันกูมีมังทุกอย่างในนี้นี่สิ่งกุลยัตมาทาร์วาที่นี่มารอในทางสักคนคนนี้เป็นแค่เรื่องแต่ว่ามันเงียบว่าจะพี่ยังรู้สาวเซลล์สิ่งกูอเมริกันสักจีได้ที่นี่ก็ทุกอย่างมาเลยแต่ลูกเป็นแค่เรื่องสาวด้วยมา
Families with two dads or two moms, for example. Also, sometimes.
อภินัยเอาอเมริกาชีเรมีตาสุริลมิโอเนอทุกที่เป็นเสมาพิบวานในเนี่ยที่อินเดียปอลานายเนี่ยนั่งยี่อายุสาวปาวเนสาวมิโอริโกพัชชูขึ้นไปเป็นเลชิบาร์เลยแต่ที่ reasons why สุริสาวการอ New York Times ตั้งจะมาพบยาแค่เรื่องอย่างยาส่งสาวเสียงเวม่าได้เมลเล่ในท้องคนคนนี้ก็ทวีเรื่องสาวจังยูมิตันยาจัลันด้วยยาคุไลเดคามาร์โรลูมูไต้หวันจ้าอันนี้คงพิจารณาสุนิจารีพิจารณาว่า กูเตียงจันทร์สีแดงเปิดตัวปีรอยี่ตาพบยาทาราจังที่สาวกูเจ้าหนีมาทัชิบุตามีทาวาเร่แต่ใครรู้นะสุริสาวการอเล่นในจัมพ์พมุนาวดีจัมพ์วารันเนี่ยเปิดตัวปีรออตาปีพบยาราจังไปเป็นแค่ราวาในท้องสนามคุณเนี่ยมาทวีเกเรดราม่าสุริยุบยาจัลังการอเลดูชิดใจตุรีเอเซียดีกูพบยาทาราจังจังสาจีได้ดีมาทัชิกุนไปเป็นแค่ราวาอเมริกันสาจีได้ดีนี่กันเลยในงานตัวงานสาจีได้ดีจังด้วยเทคโนโลยี สูสูบางตัวอ่างอาเซลิกูโก้สังจีลีลาเกียมาในท้องสกุลคุณเนี่ยด้วยอเมริกาพัชชูเกนไปเป็นแค่ระแต่มาโมอันยิ่งป้อนยาพิเคเรสาวปองเลียสเช้าโอทีชิเกเรลุยดาพบยาทาวาเรกเนี่ยอเมริกันบิลจูนับเป็นจันทร์ในเนมิริกาช่วยดูพอเรไม่ด้วยลาบินสังนุเน่ก้าวไวนี่ฮะกูคำมาฮอลลีวูดยุชินีเรามาเว ด้วยมีนิจายาโรเรสุบิเมอริโซนาปีเนกาไม่ลงเงินหรือชิเกเรอดแมนยูกลิมาโรอดีตกัจจินเจมูริโกด้วยมีนายมาเรเอ็งยูมาส่วนขี้ก้าวเลยไปลายอดูเรจิชูเลลาโบมีเงินหรือมีหรือต้องพิจารณาดูตอนนั้นตอนเด็กชั่วโกเลยยังพันยังขาจ้ามาวะ ทางเชียร์กุนีดีรงาไวรัสลูกคอเรอเมริกันนับเป็นปัญหาช่วยดูพยานนี้ดีกูมีการติดเชื้อเปลี่ยนเตี้ยวสองปีนี้จาระวะเอริเนียดีรงาส่วนตอนนี้การติดเชื้อฮับแบนิโกเวนซีปีรอช่วยดีกูโคยูจาระวะกูขามารอเลเป็นลายอุดรีกูเสียสองปีนี้จาระวะอุด Old Man Double Studio Pension Linda Woodard Ka. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is very young compared to Europa, Asia, and the United States. Our country is
လူတကောင်းလောက်ထိနေထိုင်ခဲ့ကြပြီးဒေတာတွင်မှအကြီးဆုံးမြို့ဖြစ်လာပါတယ်။အဲ့နောက်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအုတ်မန်မြို့ကန်တွေအားမြို့ကိုဆွန့်ခွာပြီးတခြားအလုပ်တွေရှာဖွေကြတာကြောင့်မြို့မှာလူ300လောက်အကြာမှာတော့ခရီးသွားတွေစိတ်ဝင်စားစရာမြို့အဖြစ်ပြန်လည်စီကားလာပါတယ်။အုတ်မန်မြို့ကန် Big Mike Fox က
I live by my own wits and my own. ဘယ်သွားပါဘာလုပ်ပါဘာအာမခံရှိရလဲဆိုပြီးပြောမဲ့လူမရှိတော့ကိုပါတာကိုအေးအေးချမ်းချမ်းနေခြင်းလို့နေလို့ရပါတယ်။ဖောက်စ်အနေနဲ့အခုလိုနေနေတာကလည်းမြို့အနီးနားဝန်းကျင်မှာတူဖော်လို့ရတဲ့ရွှေရွှေကြမ်းရှိနေသေးလို့ပါဘူမိဗေဒပညာရှင်တွေကတော့အဲ့ဒီတောင်တွေအောက်မှာဟိုးရုံးကတူဖော်ရတာကနေကျန်ခဲ့တဲ့ရွှေသန်းပေါင်း900အောင်စားလောက်ရှိအောင်မဲလို့ခန့်မှန်းထားပါတယ်။ဒါပေမဲ
ကဘာတော်မှာကလင်းငယ်2.6တန်းလောက်ဟာသူတို့ကမွေးဖွားပြီးတလအတွင်းမှာပဲတည်ဆုံးခဲ့ကြတယ်လို့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။အဲလိုတည်ဆုံးသူအများစုဟာကျန်းမာရေးဝန်ဆောင်မှုဘိုင်းမှာအားနည်းချက်ရှိတဲ့ဖွံ့ဖြိုးဆဲနိုင်ငံကပါအခုခါမှာတော့ Texas ပြည်နယ် Houston အခြေစိုက် Rice 360 Degree Institute အဖွဲ့က Africa Sub-Sahara ဒေသမှာအဲလိုအသေးပြောင်းနှုံးချဆင်းသွားအောင်ကြိုးပမ်းတဲ့အနေနဲ့ဒေသရင်းကဆေးရုံတွေမှာလိုအပ်တဲ့ဆေးရုံသုံးကိရိယာတွေကိုလှူဒန်းပေးနေပါတယ်။မာလာဝီနိုင်ငံကဆေးရုံတရုံမှာလုပ်ငန်းအတွေ့အကြုံယူခဲ့တဲ့ဆိုနီယာဆူဆာကမွေးဖွားလာတဲ့ကလေးအင်အားနဲ့သူနာပြူအင်အားမမျှမတဖြစ်နေကြောင်းအခုလိုရှင်းပြပါရစေ
။ It was really hard to
အိမ်မှာလလို့ရတာတကယ်ကိုခက်ခဲခဲပါ။ဒါပေမဲ့အိမ်ကိုပြန်သွားပြီးတော့သူတို့အတွက်ရရှိနိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုပေးဖို့ဆန္ဒရှိနေပါတယ်
။ဆူဆာဟာမွေးပြီးကာလကလေးတွေကိုအနွေးရက်ပေးနိုင်တဲ့ပစ္စည်းလိုမျိုးဖန်တီးဖို့ဆောင်ရွက်နေသူပါ။အခုခါမှာတော့အဆောက်အအုံယောဂနဲ့လာမစစ်မီမွေးဖွားတဲ့ကလေးငယ်တွေကိုအသက်ဆက်ရှင်သန်နိုင်အောင်အထောက်အကူပေးနိုင်တဲ့ပစ္စည်းပေါင်း18မျိုးလောက်ရှာတွေ့ထားတယ်လို့ဆိုပါတယ်။ Rice 360 Global Health အဖွဲ့က Yvette Mirabel က
Our students developed
ဒီစီစဉ်ကနေဒေါ်လာရာဂဏန်းသာကုန်ကြတယ်လို့ကြက်ခံပြီးတော့ထိမ့်သိမ့်တာရောပြန်ပြင်ဆင်ရတာရောလွယ်ကူတာမျိုးကိုဖန်တီးဖို့အဖြစ်တွေ့ထားပါတယ်
။မာလာဝီနိုင်ငံမှာဆေးရုံသုံးပစ္စည်းကိရိယာတွေကိုနိုင်ငံကြီးတွေကထောက်ပံ့လှူဒန်းခဲ့ဘူးပေမဲ့အားလုံးဟာတိတ်သုံးတက်လာတာတော့မဟုတ်ပါဘူး။ Rice 360 Degree အဖွဲ့က Jack Wan က
ကမ္ဘာနိုင်ငံကြီးတွေကလှူဒန်းတဲ့ပစ္စည်းတွေကအဲ့ဒီမှာအသုံးဝင်ပါဘူး။တေချာမထိန်သိမ့်နိုင်တာကြောင့်တခုခုထိခိုက်ပျက်စီးသွားပြီဆိုရင်လည်းပြန်ဆင်ဖို့အပိုပျက်စီးမရှိပါဘူး
။ဒါအပြင်မတန့်ရှင်းတဲ့ဝင်ကျင်ဖြစ်တာကြောင့်ပျက်စီးပြီးတော့အသုံးမဝင်ဖြစ်သွားတယ်လို့လည်းဆိုပါတယ်မီရာဘယ်က
engineers, doctors, nurses,
ဆရာဝန်၊သူနာပြုတ်ရဟာသင်တန်းတွေနည်းပညာတွေကိုသင်ကြားပေးနေတဲ့အနောက်နိုင်ငံကကျောင်းတွေမတက်ရဘဲနဲ့ဒါမှမဟုတ်တခြားနည်းမျိုးစုံနဲ့မလေ့လာနိုင်ခဲ့ဘဲနဲ့တော့ဒီပစ္စည်းတွေဘယ်လိုသုံးစွဲရမလဲဆိုတာကိုသိမှာမဟုတ်ပါဘူး။
Rice 360 degree အဖွဲ့အနေနဲ့မွေးဖွားလာတဲ့ကလင်းငယ်တွေရဲ့အသက်ရှူနှုန်းနဲ့အပူချိန်ကိုစောင့်ကြည့်တိုင်းတာတဲ့အကုန်ကျနည်းပြီးတော့ရေရှည်ခံတဲ့နည်းပညာတွေကိုလည်းဖန်တီးနေပါတယ်။လျက်စစ်တအားရရှိဖို့လည်းနီလန်မောင်းစုံနဲ့စီစဉ်ထားတဲ့အကြောင်းမီရာဘယ်ကပြောပါတယ
်။ We're in some cases incorporating
battery သုံးဖို့အဆင်ပြေတဲ့နေရာမှာ battery သုံးပြီးတော့တချို့နေရာတွေမှာတော့အရင်လျက်စစ်မီအနေနဲ့နေရောင်ခြည်စွမ်းအင်သုံး solar cell ကိုအသုံးပြုပြီးလျက်စစ်မီသုံးလို့ရအောင်စမ်းသပ်နေပါတယ်။
Rice 360 degree အဖွဲ့အနေနဲ့ဒေတာနဲ့ကိုက်ညီမဲ့နည်းပညာတွေကိုဖန်တီးသွားမှာဖြစ်ပြီးမာလာဝီအဲဒီနောက်တော့လိုအပ်တဲ့တခြားနိုင်ငံတွေကိုလည်းတကူညီပေးသွားမှာဖြစ်တယ်လို့ပြောပါရခင်ဗျာ
။ကိုအောင်ရဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတော့ဒေါခွင်မျိုးသက်စီစဉ်တင်ဆက်နေကြသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရပါမယ်ရှင်။
မြန်မာနိုင်ငံရဲ့ရေကြီးမှုအန္တရာယ်ကာကွယ်နိုင်ရေးအတွက်တဘာဝဝင်းကျင်ထိမ့်သိမ်းရမှာအတူတွဲပြီးလှုပ်ဆောင်တဲ့ R3 ခုတွေကတတိယ R ဖြစ်တဲ့ Reforestation ကိုခေါ်တဲ့တတော်ရီပြန်ပြီးရှင်းသန့်လာအောင်ဘယ်လိုလုပ်တယ်လဲဆိုတာကိုထိမ့်သိမ်းရေးအင်ဂျင်နီယာဦးသိမ်းမော်ကပြောပြပေးမှာပါ။
ဒီတော့ပါနေသိန်းကိုတစ်ပင်ဆိုင်ရမယ်ဆိုတာလူတိုင်းမှာအသိပေါ်ရှိတယ်။အဲတော့မိုးရင်းမှာတစ်ပင်တွေဆိုင်ကြတစ်ပင်ဆိုင်ပွဲတော်တွေလုပ်ကြတယ်။ဒါပေမဲ့တကယ်တော့ပေါ်ကျင်ဖြစ်ရောက်အကျိုးရှိလာတဲ့ဒီစိုက်တာမျိုးကိုမတွေ့ရဘူး
။မြန်မာနိုင်ငံမှာတစ်ပင်ဆိုင်ပွဲတွေလုပ်ကြတာကြောင့်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့တစ်ပင်ဆိုင်ပြိုးရမယ်ဆိုတဲ့အသိကိုရစေပါလေ။ဒီအသိနောက်မှာဆက်ပြီးသတိထားဖို့လိုတာကတစ်ပင်ဟာတပင်နဲ့လည်းမလုံလောက်ဘူးဆိုတာပါ။
ဟိုတကယ်တမ်းကျတော့ရေကြီးကိုတိုက်ချမှုတွေတပင်တပင်တွေအနေပြီးတော့ကာဝယ်မပေးနိုင်ဘူးဆိုတာဥပမာကျွန်တော်တောင်းတောင်းနေမှာနေကမ်းနေမှာအမြင့်တွေကြွားနေတယ်တပင်ကြီးတွေ့ဦးကြတာပေါ့နော်သူကအမြင့်တွေကြွားနေတာမဟုတ်သူ့အောက်ကမြေကြီးတိုက်ချတာလေဆိုတာတပင်တပင်ကြီးကမြေတိုက်ချမှုတွေကြီးရောက်ကွာဝယ်မပေးနိုင်ဘူးအဲသူကရွက်တွေနဲ့ပွားကြလာတဲ့မိုးရေရေကြီးကိုကြားတဲ့အရှိန်ပေါ့နော်ဖိနှိ
ကျူရီအောက်ကဝင်နေတယ်တော့ဖြစ်လာမှသာလဲတပင်းလေးအများကြီးဖြစ်လာမှသာလဲရေရတပင်းလေးများနေဖြတ်စီနေသွားမယ်မဝီတပင်းလေးအောက်မှာရေရချောက်တွေတိုက်ခိုက်ချောက်တွေရပင်းလေးဆိုတဲ့အပင်လေးတွေနဲ့ဒီအတားအဆီးဖြစ်လို့သာလဲသူကနေပြီးတော့မြေရောက်ရေပုံပြီးတော့လာပေါ့နော်ဒီလိုအကျိုးရှိလာစီဘူးအဓိကကြီးပဲပြီးတပင်းဆိုင်နေတဲ့လူတွေရှိတယ် ဟုတ်ပါသွားလို့အင်ဒိုနီးရှားနိုင်ငံမှာအစာဒီမှာဆိုတဲ့လူရှိတယ်သူအမြင့်တဲ့ဆယ်လောက်ပေါ့နော်သူဒီဂျာဗာကျွန်းအလယ်ပိုင်းကသူတို့ယူအောင်ပြေးရသေးတော့ကမီးလောင်လို့ပြက်သွားတယ်နောက်ပြီးတော့လူတွေဖြတ်ပြီးလို့မလို့ပြက်သွားတယ်ဘာတွေ့လာလဲဆိုတော့သူတို့ယူအောင်မှာရေများတော့ဘူးနော်စမ်းရေစမ်းရေစမ်းကြောင်းတွေခါချောက်သွားတယ်လေဆိုင်ကလည်းလေဆိုင်လိုများတော့အဲ့တော့သူတို့ဘာလဲလုပ်လဲဆိုတော့လင်
两万周边这个最低的，估计是这边有空调都拉老气了。啊，都要压不下来，两万的，一挨这多少嘛，这边有多少菜的？啊，两万是吧？都没得过那路一段，这个来东路没啊？啊，这个来东路没啊？底下来东路没过了。哦，都没家里朋友生意的，就是都里边有的活的。咱们现在在老家的情况，跟那山里边出来的，地里边也来的。都这个路啊嘞，有不过地多啊嘞，这里话变晒了嘞不？那把江撇下来就起来钱嘛，都晒下来特别要，也变错了。印度尼西亚嘛，都啊，这个大西路撇下来不？
印度尼西亚个，前头得到多米老路变西街嘞呢，那里个大理院嘛，俺也被晒开了不？沙里曼个娘们帮得当得头呢，一家帮那样伢子嘛晒被撇新开了撇巴嘞，都路路嘞得查那样的嘛嘞，稀泥巴的嘞。
到处都留的都有病了，像阿美卡嘛，印度亚嘛，去了，都是边的不老的家家来去了的嘛。那种路啊，边个当躺晒的，结婚呀，一家子也老了，一家子也老的嘛，边个老老晒嘛，这个就撇到对了嘛。然后假如话嘞，这边都没晒你啥的，那种当个那样的晒嘛，天了，都有病了，印度亚嘛，边站在天边晒的嘞，把这三把都边边连在天边晒的。今年出一出那米就有，这个他妈的有，人家搞老皮了的，没人干，你要不要的？
你妈人家妈嘞，他把我文件变成先调查，新人手臂给的打了个西巴的。
都把到时候这种人的话，手臂嘞得干嘛的一个？你说人家说，我把我挂了，有我啥可讲？我把到嘛，三江里的对嘛，啥家到家里嘛变哪的？这到时候才叫这批的去嘛，我把到也没吃着。早当我妈这边的西多，那表多的也西多。咱们都这都是我妈要过来钱嘛，都啊，我爸当嘛，这边的变菜的，变菜了，再到刘老板去来钱嘛，我爸也变赚的。明天这个我爸把文件啊，生产的啊，对啊，找不着了没有嘛嘞？我爸也你让他走一下有，除了这边啊，这边那边菜的也还留不到。这些现在呢，年年菜的嘛嘞，我爸把文件的九七年，然后嘛，那个在老家嘛，这个九七年了，我说咱老老起码嘞，这个保安就就皮肤水变不到了，那都晒嘛皮没了，现在变真的咱的皮晒有了没多，你这边晒到嘞皮肤呀哦粗啊哦，现在阿来露奶嘛片的，现在人家姑娘你懂啦，露我包你嘛，皮肤要露嘛，这个保安他把保安变变的高了嘛。我的爸就话咯，rainwater harvesting， 就没有要你没有成就的呀，我咯。如果要米兰啊咯，像那种一天嘛，过年的带农牛带出外面，一天嘛，一段时间的啊，洗了路边了，我弄那个啊咯 ，run for the river 好了，我弄。我那时候真的啊咯，他们有家米皮的 ，reforestation 我搞的，这边的多的，家米皮了，路大我弄。
这边的多的，变高了，路的泥嘛，一边对个嘞，一些爸爸嘞，前边呢，发了连贯对。白地话，阿面前面个晒表皮，你听那哈，那这边几月晒破着吧，两本多些了吧？
ကလန်းကအလိုလေးနံကွင်းကလန်းကစုပုံလေးကွင်းဆိုတာတို့အတိတ်လုံးလေးကြောင်းကြီးရကျွန်တော်တို့နားလဲတာသူတို့ကတကယ်ခင်ပြီးတဲ့နီးတွေနဲ့ဒီလိုထိမှုပမာကြံစီရလို့ကျွန်တော်ကြားရပါတော့အဲဒီလိုထိမဲ့ကုန်ကြေးတွေကလေးရင်ကွင်းတစ်ခုလုံးသိမ်းနိုင်ရင်တစ်ခုလုံးကုန်ကြေးတွေတော့ပို့နေတယ်လို့ကျွန်တော်ကြားရပါတော့ဒါမဲ့အခုဒီမြက်ကိုဆက်ရတဲ့တော်တော်ကုန်ကြေးတွေက တော်တော်လေးကိုပြီးသားတာတက်တာဝါရဲ့ရေရှည်မှလည်းအကျိုးရှိတယ်။နောက်ပြီးတော့ကျွန်တော်ကဒီမြက်ကမြက်တင်ဆိုင်ပါမို့မြက်ဆိုင်ပြီးလို့တနည်းလောက်ကြာလို့ရှိရင်မြက်တင်ကြာမှကျွန်တော်တို့ကသင်ယူပင်လို့တောင်စလပင်လို့စတယ်ဒေသခံတင်ကြီးတွေကစိုက်မှာပေါ့နော်။ဆိုတော့မြက်ကိုစိုက်ရေးတင်းတယ်နောက်တစ်ဆင့်ကတိုးပြန်ဖြစ်လာဖို့အတွက်မြက်ကိုပဲအထောက်အကူကြီးကကြံစိုက်ကြမှာပေါ့နော်။အဲ့လိုကြီးရတာရ
ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံပါအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားတာပါအခုတော့စနေညအတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ
်ရရှိနေပြန်မြန်မာနိုင်ငံရဲ့လူ့ခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင့်လွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒန်အေလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒန်အေလီလိုင်းအစီအစဉ်နှုတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်သွားရှင်တွေကိုကြည့်ကြည့်ပါရစေခင
်ဗျာ။စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လုံးကပြောပြပေးပါအောင်ရှင်။
တန်ဇန်းနီးယားနိုင်ငံကမနေ့တုန်းကခီးစဉ်ကလိုတင်မော်တိမ်မမှုကြောင့်တိစုံသူတရားကျော်ထက်မနေရှိတဲ့အကြောင်းနိုင်ငံမယ်ရေဒီယိုကဒီနေ့ပဲပြောလိုက်ပါတယ်အသက်မသေးကျန်နေနိုင်သေးတဲ့သူတွေနဲ့တိစုံသူတွေကိုရှာဖွေကယ်ဆယ်ရေးစီစဉ်နေကြတော့ဒီနေ့မနေ့မှာပဲပြန်လည်စတင်ခဲ့ရတာပါလူ39ယောက်ကိုကယ်ဆယ်ထားနိုင်ပြီဒီထဲမှာတချို့ကတော့အခြေအနေဆိုးတဲ့အကြောင်းလည်းဒေသခံအန္တရာယ်တွေကမနေ့တုန်းကပဲပြောဆိုထားကြတာပါပြောနေတဲ့ငါစစ်ပတ်ဆိုင်ရာအေဂျင်စီတစ်ခုပေါ့အမေရိကန်ပြည်အောင်စုကအရေးယူတက်ခတ်လိုက်တာကိုပြန်လည်ရုပ်သိမ်းပြဖို့နဲ့ဒီလိုမဟုတ်ရင်တော့နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရလိမ့်မယ်လို့တရုတ်နိုင်ငံကသတိပေးလိုက်ပါတယ်။အမေရိကန်ရဲ့တက်ခတ်မှုတွေပေါ့တရားဝင်ကန့်ကွက်တဲ့အကြောင်းလဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရကန်ရှောင်းကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါ။အင်တာနက်ကနေပေါက်တွင်းတက်ခတ်မှုတွေဆက်သွယ်ရေးခွင့်ရတွေကိုထုတ်ဖောက်မှုတွေနဲ့တခြားအွန်လိုင်းတက်ခတ်မှုကျူးလွန်မှုတွေအနေနဲ့ထိုက်တဲ့နဲ့ပေးဆက်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆက်ပိုင်းအင်တာနက်လုံခြုံရေးတွေဖြစ်စင်နေတဲ့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်။ပြည်ပနိုင်ငံတွေအကြမ်းဖက်ဝါရီအုပ်စုတွေရာဇဝတ်ခိုင်းနေတဲ့အွန်လိုင်းချိန်ဆမှုတွေကြီးထွားလာနေတာကိုအပြင်းအထန်တုံ့ပြန်သွားမဲ့အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာတစ်ယောက်ကတော့သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်စွပြုခံထားတဲ့ဘရက်ကာဗနော့ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ရတာခံရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးရဲ့ကုန်သိက္ခာတည်ကြည်မှုပေါ်သမ္မတဒေါ်နယ်ထရန့်ကမေးခွန်းထုတ်လိုက်ပါတယ်။လွန်ခဲ့တဲ့36နှစ်တုန်းကဖြစ်ရတဲ့ပတ်သက်လို့အမျိုးသမီးဆွဆွဲထားတာဆိုရတဲ့ဆိုရင်အဲ့ဒီအချိန်မှာလေကတရားဥပဒေစိုးမိုးတာဝန်ရှိတွေကိုတိုင်ကြားဖို့ကောင်းတဲ့ကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ
။တရင်ချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Daniel Crafton ဖြစ်ပါတယ်။ဒီကိညအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြရတဲ့ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome.